American Tamara Donald Trump ကသူ့ရဲ့ရှင်နေဟောင်း Michael Cohen ရဲ့တစ္ဆာရှိမှုနဲ့တရားရေးဆိုင်ရာကျွမ်းကျင်မှုတွေနဲ့ပတ်သက်ပြီးဗုဒ္ဓဘူးနေမှာဝေဖန်လိုက်ပါတယ်။ရှင်နေကောင်ရှာနေသူတွေအဖို့ Cohen ကိုမမှားတင်မှုလို့လည်းသူ့ Twitter မှာရေးပါတယ်။ Trump ရဲ့ Tamara Long မဲဆွဲဖို့မထီကန်အောင်ဖုံးကွယ်လှုံ့ဆော်တာတွေနဲ့ပတ်သက်ပြီး Cohen ကထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲသူ့ကိုယ်ရေးရှင်နေနဲ့ပတ်သက်ပြီး Tamara Trump ကပထမဆုံးချိန်ဖြစ်တဲ့လူသိရှင်ကြားပြောကြားလိုက်တာပါ။ Cohen ဟာသူ့ပြစ်မှုအတွက်ထောင်လန်းပြစ်ဒဏ်5နှစ်လောက်ကြာခံဖို့ရှိနေပါတယ်။ Cohen ကမဲဆွဲဖို့ငွေကြေးဆိုင်ရာဥပဒေချိုးဖောက်မှုတွေအပြင်ဗန်ဆင်းလိန်နာနဲ့ခွန်ရှောင်းနာတွေနဲ့ပတ်သက်ပြီးအဖြစ်ရှိကြောင်းအင်ကာနေမှာဝန်ခံခဲ့တာပါ။2016သမ္မတရွေးကောက်ပွဲမဲဆွဲမှုရဲ့အပိတ်သက်သတင်းနှစ်ပတ်မှာရွေးကောက်ပွဲပေါ်တည်ရောက်မှုရှိစေနိုင်တဲ့ကိစ္စရပ်တွေအတွက် Playboy Magazine ဆန်ပြမယ်ဟောင်း Karen McDowell နဲ့လိန်ဖြော်ပြရေးဆက်လက်နေတဲ့တယုတ်ဆောင်သူ Stormy Daniels တို့ကိုနှုတ်ပိတ်ခတ်ငွေပေးဖို့ Trump ကသူ့ကိုညှဉ်းပန်းချက်ပေးခဲ့ကြောင်းကိုဟင်းကထွက်ဆိုပြီးတဲ့နောက်မှာသူအခုလိုအပြစ်ရှိကြောင်းဝန်ခံခဲ့တာလည်းဖြစ်ပါတယ်။